တော်တာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါကိုဗစ် -19 ကာလမြန်မာအစိုးရကအရန်ဆန်တန်ချိန်9000ထိဝယ်ယူနေတာမှာဆန်လုပ်ငန်းရှင်တွေကဈေးကွက်ပေါက်ဈေးအောက်ရှော့ပြီးတော့ရောင်းချပေးရပါတယ်ပြည်ပဆန်တင်ပို့ခွင့်အတွက်ခွဲတန်းကြဆန်ကိုတတ်မှတ်ဈေးနဲ့သွင်းရတာဖြစ်တယ်လို့ပြောပြလာတဲ့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ဘဟုအလုတ်အမှုဆောင်ဒေါက်တာဆူးထွန်းနဲ့ဆွေးနွေးထားပါတယ်ရှင်အရန်ဆန်ပမာဏဘယ်လောက်လောက်ဝယ်မလဲရှင်ဆရာ
အဲကျွန်တော်တို့မှန်တာကတော့ဒီတန်ချိန်9000ကျွန်တော်ဝယ်ဖို့မှန်တာပါတယ
်ဆိုတော့ဈေးကွက်ပေါက်ဈေးအတိုင်းပဲလားရှင်ဆရာဈေးနှုန်းကရောဘယ်လိုဝယ်ပါလဲ
သူကတော့ဟိုဈေးကွက်ပေါက်ဈေးတဲ့ဆိုင်တော့နေပါတယ်သူတို့ပြေးတဲ့ဈေးကအစိုးရ18ပေါင်တည်းကိုနှစ်တောင်1600ဈေးပြီးပါတယ်အပြင်မှာတော့1350ဈေးတော့ပေါက်တယ်ခဏဆန
်ဟုတ်ကဲ့အဲ့တော့ဘယ်သူတွေကရောင်းပါလဲရှင်ဆရာဘာဖြစ်လို့လဲဆိုအပြင်ဈေးခွက်နဲ့ဈေးတော်တော်ကွာနေတာဟုတ်ကဲ့
အဲအဲ့တော့ကျွန်တော်တို့ကဒီ export ပို့တဲ့လူတွေပေါ့နော် export ပို့တဲ့လူတွေကမဖြစ်မနေသွင်းရတဲ့ပုံစံပေါ့နော်ကျွန်တော်ကဒီပို့တဲ့ပမာဏရဲ့10%ခန့်တော့ဈေးအစံသွင်းရပါတယ်အဲ့တော့ကျွန်တော်တို့ဒီရင်ပို့ခဲ့တဲ့ master 18နှစ်နောက်ပိုင်း license ထုတ်ခဲ့တဲ့လူတွေနဲ့ဒီမေလာထုတ်မဲ့လူ၊ကြော်လာထုတ်မဲ့လူတွေကိုကျွန်တော်ကကိုရာစနစ်ကျွန်တော်တပ်ပတ်ပေးတယ်။အဲကိုရာမှာကမိမိပြပို့လို့တဲ့ပမာဏရဲ့ဆယ်ရာနှုန်းပေါ့။ဥပမာတန်1000တင်ပို့မဲ့လူကတန်တရာမရောမနေရရောင်းပါ။တန်တရာကိုရောင်းပြီးပါလက်မှတ်ရမှာကျွန်တော်ကဒီ license လျှောက်ခွင့်ရှိတာပေါ့နော်။အဲပုံစံနဲ့ကျွန်တော်ကလက်ရှိသွားတာ။သွားတဲ့ကြောင့်မလို့အပြင်ပေါက်ဈေးတဲ့ဆိုင်ဟိုဒိတ်ကိုကျွန်တော်ကဟိုအလောက်1000နဲ့3000ကျော်တော့ရှုံးတော့။အဲကျွန်တော်ဝယ်နေရနှစ်နေရရန်ကုန်နဲ့မန္တလေးပေါ့နော်။
အဲ့
ဘုံမှာလည်းကျွန်တော်တို့ကဒီငားနေရာတော့ရှိရဲ့မန်လေးမှာကြောက်ဆယ်မှာတနေရာဖွင့်ပြီးဝယ်တယ်ပေါ့နော်မန်လေးဝယ်တဲ့ဟာမှာဆန်သေးရပို့ပြီးတော့များတယ်။ရန်ကုန်မှာကျတော့မန်လေးတဲ့ဆန်တော့ကြောက်ဆယ်တဲ့ဆန်တက်တာတယ်။ဒါပေမဲ့ဒေးကိုကြမ်းပြင်း1000နဲ့3000ကျော်တော့ကျွန်တော်တို့ကအပြင်ဈေးကွာခြားချက်ရှိတော့ export ပို့တဲ့လူတွေအရှုံးခံပြီးသွင်းပြရတယ
်။ဟုတ်ကဲ့ဆိုတော့အခုလောလောဆယ်မှာတော့ပြည်ပဈေးခွက်ကတော့ဆန်ပို့တဲ့လောက်ရောင်းရမယ့်အခြေအနေမျိုးရှိပါသလားရှင်ဆရာဒီအခြေအနေမှာတော့
အဲပြည်ပဈေးကတော့ဟိုသူကတနေ့တသိန်းခွက်လောက်ကတော့ရောင်းရပါတယ်အခုအမေနိုင်ရှင်မယ်ဆိုရင်တော့ဒီပြီးခဲ့တဲ့ဒီအေဗလာအနေထားနဲ့အခုဒီဒီမေလာဒီကုန်းနဲ့ဆိုရင်တော့ဟိုကဘာဆန်ဈေးကလည်းကျလာတာပေါ့နော်ဟုတ
်က
ဲ့ဈေးဆန်နေဆိုရင်လည်းဒီအစိတ်30လောက်တန်းဟို US ဒေါ်လာအလောက်နေပါပြန်အေးလာတာတွေ့တယ်ဒါချို့တိုင်းမိတာရင်တော့အလိုကိုဗစ်စဖြစ်တော့ကျွန်တော်တို့တိုင်းမိနေပြေးလိုက်တာပေါ့ကျွန်တော်လည်းမတ်စတာနောက်ဆုံးပန်းနေပြီးတော့မှဒီအေပယ်တလားလို့လိုင်စင်အစ်စ်မပေးပြေးလိုက်တယ
်ဟ
ိုအဟောင်းတွေပဲဒီဘဝဝင်ပြေးလိုက်တယ်ပေါ့နော်နောက်တခြားနိုင်ငံတွေလည်းအလိုပဲပေးဆိုတာ BNN တို့ဘာလို့လဲဒါပြေးတယ်ကိုရာတွေဒီကမ္ဘောဒီးယားတို့ရှိတော့ဆိုစာစီအဲဒီကဝယ်လို့ကများတယ်ပေါ့အခုကသူတို့တွေလည်းပြန်ဖွင့်လာတယ်ကျွန်တော်တို့ပဲဟိုကျွန်တော်တို့ဒီမှာနိုင်ငံတွေနေလည်းမီလာနေစာပြီးကိုရာတို့ကထွက်လာတယ်ပဲကြောင်းမလို့အခုပြောရင်တော့ကမ္ဘာဆန်စည်းနေတာကတော့ပြန်ပြီးအကျပဲမှာလို့ရှိတယ်အေးတဲ့ပဲမှာလို့ရှိပါဒါပေမဲ့တန်ချိန်မရောက်ရဘူးလားဆိုတော့ကျွန်တော်လည်းရောက်ရပါတယ်ဘာလို့ဆိုရင်တန်ချိန်ကန့်သတ်လိုက်တာပေါ့နော
်ဒ
ီတော့ရောက် free ဆိုတော့ကျွန်တော်တို့ကဟိုရောက်ဖို့ခက်တာဥပမာတော့လေကိုရာစနစ်ဆိုတော့ overseas ကတသိန်းကျွန်တော်တို့ကဒီပဲလေရောက်ရ5000ဆိုတော့ဟိုပြောရင်တော့ဟိုဒီလောက်တသိန်းခွဲလောက်တသိန်းခွဲနဲ့တသိန်းရအောင်ကျွန်တော်တို့ရောက်ရတဲ့နေတာရှိပါတယ
်ဟုတ်ကဲ့အဲ့တော့အခုဒီအရန်ဆန်သွင်းရတရာမှာရှုံးတာနဲ့ဒီ export ပို့တဲ့ခါမှာပြန်ပြီးတော့မြတ်တာနဲ့မှာရောကာမိပါမလားဆရာပြန်ပြီးတော့သူတို့အတွက
်အဲကျွန်တော်တို့ကခုနကပြောလို့ဈေးစကားတော့ဖြစ်သွားတာပေါ့နော
်ဟုတ်ကဲ့
ဒါလည်းဒီကျွန်တော်တို့ဒီ export ဒါတွေကြားမှာပြောစရာတခုတော့ဖြစ်နေတာပေါ့နော်ဘာလို့ကျွန်တော်တို့ကပုံမှန်ဆိုရင်ဒါ covid ဖြစ်ရင်အစိုးရနေပြီစီးပွားရေးလုပ်ငန်းအခြေအနေကိုကြီးပေးတာပေါ့နော
်ဟုတ်ကဲ့
ဘယ်တိုင်း US ကိုလည်းကိုကြီးပေးတယ်အဲ့ဒီနိုင်ငံတွေဘင်္ဂလားဒေ့ရှ်ကလည်းထောက်ပံ့နေဘီလီယံဘလောက်လို့ဒါရေးကြတာပေါ့
ဟု
တ်ဒါပေမဲ့ကျွန်တော်တို့ exporter ရကျတော့ပြန်လူရတာပေါ့ကျွန်တော်ဟုတ
်ကဲ့
သူကတော့ကျွန်တော်တို့ကလူရတဲ့သဘောဖြစ်ရင်ကျွန်တော်တို့ကထောက်ပံ့မရဘူးကျွန်တော်တို့ကပို့ပြီးဟိုမှာဟိုပြောရင်တော့ minus ကံဖြစ်တော့အရင်တော့ကျွန်တော်တို့ကဒီဒီစနစ်မရှိဘူ
း
covid ပေါ်လာမှကျွန်တော်တို့အရှုံးခံပြီးရောင်းနေပေါ့နော်ဒီကတော့ပြောရင်တော့ easy ကြီးတော့ဖြစ်တယ်ပေါ့နော်ဟုတ
်က
ဲ့ဒါနဲ့တိုင်းပြည်ကြီးကတကယ်လည်း export အားပေးတယ် export လုပ်နိုင်ဖို့အတွက်ဘီလီယံနဲ့ချီပြီးကူညီပေးနေတဲ့အခြေအနေမှာပေါ့နော်ကျွန်တော်တို့စီကတော့လက်ရှိကဒီ export နဲ့ပတ်သက်ရင်တော့ကုညီပေးတာမရှိဘူး။နောက်အစိုးရကတခုပဲပေါ့အခွန်နဲ့ပတ်သက်ရင်ချွေဆိုင်တဲ့သဘောပဲရှိတယ်။သူကအရင်တော့ကျွန်တော်က3လတချိန်ဝင်ငွေကဆောင်ရတယ်ပေါ့နော
်။ဟုတ်ကဲ့
။အခုကတော့ကျွန်တော်တို့က3လချိန်မဆောင်ဘဲနဲ့ဒါကိုဆိုင်းရတယ်ဆိုလို့ပဲပြောတာ။ဟိုဆိုင်းရတယ်ဆိုတာတကယ်တမ်းဟ ဝေးဖလုတ်ပြီးလိုက်တာမဟုတ်ဘူးပေါ့နော်သူကဘာလဲဆိုရင်နေကုန်ပြန်ပြီးဆောင်းသွားတာဖြစ်နေပါဘူးနော
်
ဟုတ်အဲ့တော့ခွန်ရတယ်ကျွန်တော်ကမလျှော့ဘူးတစ်ခါလည်းကျွန်တော်တို့အတွက်ချင်းငွေတို့ဘာလို့ရတာမရှိဘူးတို့တော့လည်းကျွန်တော်တို့ကတော့ဒါအစိုးရကိုပြန်ပြီးတော့အရန်ဆန်မှာအရှုံးခံပြီးကျွန်တော်ကသွင်းပြီးရတဲ့အပိုင်းတော့ရှိဟိုစချိုးတွေကအကြံပြုကြတာတော့မတော်အရန်ဆန်ဝယ်ကိုအစိုးရစီနေဝယ်လိုက်တင်တာပေါ့နော
်
ပေါ့စင်းနဲ့ပြီးဝယ်ပေါ့ဗျာ export ပို့တဲ့လူတွေကသူ့အောင်ပို့အဲ့ပုံစံတော့အချို့လည်းအကြံပြုတာရှိတော့
ဟုတ်ကဲ့အဲ့တော့ exporter တွေကြားမှာတော့နည်းနည်းဒီပေါ်မှာဘဝင်မကြတာတွေတော့ရှိမှာပေါ့ဆရာပြောချင်ဆိုကြပါဘူးဆရာရှိပါ
ကျွန်တော်ရှင်းပြသလိုပဲပေါ့ဟုတ်ပါကျွန်တော်တို့ကငကူတဲကအလုပ်ကမကောင်းလို့ဟိုပြဿနာရှိရယ်ဘီဝဇီဘက်မှာလည်းတော့ဒီခုနဆန်သေးကြတယ
်
ဒါကတော့ဒုတိယချက်ကကိုရာအတက်မှတ်တဲ့နေရာမှာလည်းအတန်ထွက်တာပေါ့နော
်
အညီများမှုဖြစ်တယ်လို့နည်းတယ်များတယ်ဖြစ်တဲ့ခါကျတော့ကိုရာအတက်မှတ်တဲ့တော့ကိုသွားရင်တော့သွားလို့မရဘူးမ2000ကလ2000ပို့တဲ့လူက2000ပဲရမယ်900ပဲရမယ်ဆိုသူကလောက်ရတာခက်တယ်ပေါ့တစ်ဖက်မှာလည်းတခါအရန်ဆန်သွင်းတဲ့ဘက်ကြောင်းမလို့အဲအရန်ဆန်သွင်းတဲ့အရှုံးရဲ့ပါတန်ကတထံမှာဘလောက်လဲကျလာတထံဟိုတော့ကျွန်တော်တို့ကအကြမ်းမြင်အဲဟိုပါဘုံအနည်းဆုံးတော့ဟိုဟို5ဒေါ်လာလောက်ထပ်ပြီးကျွန်တော်တို့ကဒီ extra cost ဖြစ်လာတော့နော်အခုပေးရတဲ့ပတ်စံအနေနဲ့ရှိပါ
အစိုးရကိုပေါက်ဈေးထက်လျှော့ပြီးတော့တွင်းရတော့ပြည်ရင်းစံဈေးကွက်မှာရောဈေးကျသွားပါသလားရှင်ဒီအပေါ်ပြည်ရင်းစံဈေးကွက်မှာရောဟိုတက်ရောက်မှုရိုက်ခတ်မှုရှိပါသလားဆရာ
ပြည်ရင်းစံဈေးကပိုတက်တာပေါ့ဟောကျွန်တော်ကအရန်စံအတွင်းလို့လူဝယ်တဲ့အတွက်ကြောင့်မလို့ပြင်မှာဈေးတက်သွားတယ
်
အစိုးရအတွင်းနဲ့ဆိုတာကျွန်တော်တို့က subsidize လုပ်ပြီးဖြစ်တယ်ဒီအစိုးရဒီစံကိုတင်ထားတာပဲရှိတယ်ဆိုတော့ပြန်ရောင်းတာမဟုတ်ပြန်လကားပေးတာမဟုတ်ဘူးလေဟုတ
်ကဲ
့ကျွန်တော်ကပြင်မှာကြတော့ဒီအချိန်လိုလိုမြင်မှာကျွန်တော်ကခုနဒီပြီးပါဖို့ကိုလည်းကျွန်တော်ဝယ်ရတယ်ဒီအရန်ဆန်ကိုလည်းတတ်မှတ်ရက်တွင်ပြီးအောင်တွင်းရတော့အော်ဒီအရန်ဆန်ဝယ်ရင်အင်အားကြောင့်ကျွန်တော်တို့အပြင်မှာတော့စံသေးပို့တက်လာစံသေးကြတာကိုပို့တက်လာ
ဆရာဒေါက်တာဆွထွန်းအထူးပဲချီးကျူးပါတယ်